Welcome to the Voice of America in Burmese.
Mingla mane ki ma she Washington မြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ29ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 40 51တို့ကနေတိုက်ရိုက်တင်ဆက်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမတင်ကီထိုက်ပါကိုရဲမင်းထွန်းနဲ့အတူသတင်းတွေကြီးညာပါမယ်IS ကောင်ဆောင်အဘူဘာကာအယ်ဘက်ဒါဒီတည်ဆုံမှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတထရန့်ကတင်းလာနေ့မှာဆက်ပြီးအောင်ပွဲခံပြောဆိုနေပါတယ်။သမ္မတထရန့်အပေါ်အေးအေးရေးစုံစမ်းမှုကိုအောက်လွတ်တော်မှာဒီသတင်းပတ်ထဲမဲခွဲကြဖို့ရှိပါတယ်။ရခိုင်ပြည်ပခန့်မှာပါဝင်ပတ်သက်သူတွေအနေနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးအရက်သားတွေကိုအကာအကွယ်ပေးကြဖို့ကုလသမဂ္ဂကတောင်းဆိုထားပါတယ်။ဒီလိုသတင်းတွေကြားကြရပါမယ်ရှင်
။ကောင်းပါပြီ။သတင်းအစီအစဉ်နောက်ပိုင်းမှာလည်းအခုလိုကုလသမဂ္ဂကရခိုင်ပြည်နယ်မှာဆိုးရွားလာနေတဲ့ဒီပဋိပက္ခနဲ့ပတ်သက်ပြီးတော့အရက်သားတွေကိုကာကွယ်ဖို့တောင်းဆိုလိုက်တဲ့သတင်းကိုဆက်လက်တင်ဆက်ဖို့ရှိပါတယ်။
Our humanitarian colleagues tell us that they are deeply concerned by the impact of stepped up fighting in Myanmar's Rakhine state. Where civilians have been caught up in the escalation of fighting.
ဒါကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရကနေပြီးတော့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံကိုတင်ပြပေးဖို့ရှိပါတယ်။တခါငိမ့်ချမ်းရေးဖြစ်စဉ်ရှေ့မတိုးတာဘာကြောင့်လဲဆိုတော့ NCA ၄နှစ်ပြည့်အထိမ်းအမှတ်နဲ့ပတ်သက်လို့တင်ပြပေးဖို့ရှိပါတယ်။တခါထိုင်းမြန်မာနယ်စပ်မှာထိုင်းဘက်တန်ပေါင်းတသန်းကျော်တန်ပိုးရှိတဲ့စိတ်ကြွဆေးပြား၄တန်းကျော်ဖမ်းဆီးနိုင်ခဲ့တဲ့သတင်းပေးပို့ချက်ကိုလည်းထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တိတ်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်အစ္စလာမ်အစိုးရ IS အဖွဲ့ခေါင်းဆောင်အဘူဘာကာအယ်ဘက်ဒါဒီကိုပြီးခဲ့တဲ့စနေနေ့ထုံးကဆီးရီးယားနိုင်ငံမှာအမေရိကန်ကွန်မန်ဒိုတွေစီးနှင်တိုက်ခိုက်နိုင်ခဲ့တဲ့အပေါ်အောင်ပွဲခံနေတဲ့သမ္မတဒေါ်နယ်ထရန့်ကဘက်ဒါဒီဟာဆက်ဆုပ်ဖွဲ့ရုံညံ့သူအမျိုးသားဖြစ်ပြီးအခုတော့တည်သွားပြီလို့တင်းနှလာနေမှာချိုးနှိမ်ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုရှီကာဂိုကအစည်းအဝေးတစ်ခုအတွင်းသမ္မတကရဲချုပ်တွေကိုပြောဆိုခဲ့တာမှာတော့ဘက်ဒါဒီဟာတတိရှိရှိတည်သွားတာမဟုတ်ဘူးလို့ပြောခဲ့တာပါ။လွန်ခဲ့တဲ့နှစ်တွေကတည်းကဒီလူတည်ဆုံးခဲ့ရမှာဖြစ်ပြီးတခြားသမ္မတကသူ့ကိုဖမ်းခဲ့တဲ့နဲ့လို့လည်းသမ္မတကပြောပါတယ်။အမေရိကန်အနေနဲ့အခုဆိုရင်တောင်းနဲ့ချီတဲ့ IS အကျဉ်းသားတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်နေတယ်လို့လည်းသမ္မတကပြောပါတယ်။တူရကီနယ်စပ်ရဲ့တောင်ဘက်ကဆီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့အများစုရုတ်သိမ်းထားပြီးမဲ့လဲဆီးရီးယားနိုင်ငံတွင်းကတစ်လကိုဒေါ်လာ45သန်းပိုးဝင်ငွေရှိတဲ့ရေနံလုပ်ငန်းတစ်ခုကိုတော့အမေရိကန်တပ်ဖွဲ့တွေကစောင့်ရှောက်ပြီးထိမ့်သိမ်းထားဖို့လဲစီစဉ်ထားတယ်လို့သမ္မတကပြောပါတယ်။အခုစီးနှင်းတိုက်ခိုက်မှုကိုအမေရိကန်အထူးတပ်ဖွဲ့တွေကစွန့်စွန့်တမန်ဆောင်ရွက်ခဲ့ကြတာလို့ကာကွယ်ဝင်ကြီး Mark Esper ကစစ်ဌာနချုပ်ပင်တကွန်မှာပြောဆိုပါတယ်။ဒီဘက်ခင်မှာအစိုးရဆုံးရက်ဆက်မှုတချို့ကိုကျူးလွန်ခဲ့တဲ့ဘက်ဒါဒီကိုဖမ်းဆီးနိုင်ရေးဒါမှမဟုတ်လဲတပ်ဖြတ်နိုင်ရေးနှိမ့်နဲ့ချီဆောင်ရွက်မှုတွေရဲ့အောင်မြင်မှုဖြစ်တယ်လို့လဲကာကွယ်ဝင်ကြီးကပြောဆိုပါတယ်
တူရကီနိုင်ငံကဆီးရီးယားမြောက်ပိုင်းက YPG ကတ်စစ်သွေးကြတွေကိုတိုက်ခိုက်နေတာနဲ့တပြိုင်တည်းထဲမှာပဲတူရကီနိုင်ငံအတွင်းကကတ်ပါတီကိုထောက်ခံသူတွေကိုဖမ်းဆီးမှုတွေလည်းပုံများလာနေပါတယ်။ဒီလိုဖမ်းဆီးမှုတွေဟာတူရကီနိုင်ငံရဲ့လူမှုအဖွဲ့အစည်းအတွင်းထိကြက်ကြက်ပြန့်ပြန့်ဝင်ရောက်လာနေကြောင်းလေ့လာသူတွေကပြောပါရတယ်။အခုချိန်ထိတူရကီနိုင်ငံရဲ့တတိယအကြီးဆုံးပါတီဖြစ်တဲ့အတိုက်ခံ HDP ပါတီရဲ့ရွေးကောက်ခံမျိုးဝင်9ယောက်ရာထူးကနေထုတ်ပယ်ခံရသလိုအကြမ်းဖက်မှုဆက်ဆွဲချက်တွေနဲ့အောက်တိုဘာလအစောပိုင်းကဆွဲချက်တင်ခံရပါတယ်။အဲ့ဒီဖမ်းဆီးမှုတွေဟာတူရကီကဆီးရီးယားနိုင်ငံမြောက်ပိုင်းမှာငြိမ်းချမ်းရေးနှွေဦးလို့ခေါ်တဲ့စစ်စင်ရေးဆင်နွှဲနေခြင်းနဲ့တိုက်ဆိုင်နေတာပါ YKP ဟာတူရကီကိုဆယ်စုနှစ်ပေါင်းများစွာလက်နက်ကင်တိုက်ပွဲဝင်နေတဲ့ PKK နဲ့ဆွတ်နေကြောင်းဆက်ဆွဲပြီးအကြမ်းဖက်အဖွဲ့အစည်းအဖြစ်တူရကီဆွေးရကသတ်မှတ်ထားခဲ့တာဖြစ်ပါတယ် HDP ပါတီကို PKK လက်နက်ကင်အဖွဲ့ရဲ့နိုင်ငံရေးအဖွဲ့အဖြစ်တူရကီသမ္မတတိုင်ယက်အာရိုဝန်ကဆက်ဆွဲပြီးအခုလိုဖမ်းဆီးမှုတွေကိုကောက်ွယ်ပြောဆိုခဲ့ပါတယ်ဒါပေမဲ့ HDP ပါတီကတော့ဆက်ဆွဲချက်တွေကိုညှင်းဆို့ထားရမှာ HDP ရဲ့ဂုဏ်သုဆောင်ဥက္ကဋ္ဌအာတဂရူကက်ဆူကလူ6တန်းမဲ့ပြတဲ့ပါတီကဘယ်ပုံပန်နည်းနဲ့အကြမ်းဖက်အဖွဲ့အစည်းဖြစ်နိုင်မလဲဆိုပြီးတုံ့ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးစုံစမ်းမှုအပေါ်ဒီသတင်းပတ်ထဲအောက်လွှတ်တော်အမတ်တွေအလုံးပါဝင်တဲ့မဲခွဲဆုံးဖြတ်မှုလုပ်မှာဖြစ်ပါတယ်ဒီစုံစမ်းမှုကတရားမဝင်ဘူးလို့အင်ပီရိုရဲ့တုံ့ပြန်ပြောဆိုထားတဲ့အချက်ကိုအရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ် လာမယ့်အကြတာပရိနှစ်မှာမဲခွဲဖို့ဒီမိုကရက်အမတ်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကစီစဉ်ထားပြီးလွှတ်တော်အမတ်တွေထံပေးပို့တဲ့စာထဲမှာတော့ဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတန်တရားတွေရှင်းကျင်တယ်လို့ပြောဆိုထားတာပါသမရအပေါ်အေးအေးယူရေးစုံစမ်းမှုဆုံးဖြတ်ချက်ဟာဆိုရင်လက်ရှိစုံစမ်းမှုတွေကိုခိုင်မာသွားစေမှာဖြစ်ပြီးအမေရိကန်ပြည်သူတွေကြီးစုခွင့်ရမယ်ကြားနာမှုလုပ်ငန်းစဉ်တွေစတင်နိုင်မယ်တရားရေးကော်မတီကိုတက်တည်တွေလွှဲပြောင်းရင်လုပ်ငန်းစဉ်ချမှတ်နိုင်မှာဖြစ်တယ်လို့သမရနဲ့သူ့ရဲ့အကျိုးဆောင်အတွက်တရားဥပဒေနဲ့အညီအခွင့်အရေးတွေစတင်ပေးအပ်နိုင်မှာဖြစ်တယ်လို့လည်းအောက်လွှတ်တော်ဥက္ကဋ္ဌကပြောပါတယ်သမရထရနဲ့သူ့ရဲ့ Republican ထောက်ခံသူတွေကတော့တရားစွဲဆိုရေးစုံစမ်းမှုနဲ့ပတ်သက်ပြီးအောက်လွှတ်တော်တစ်ခုလုံးမဲခွဲထားတာမဟုတ်တလို့တကပိတ်လုပ်ခဲ့တာကြောင့်တရားမဝင်ဘူးလို့ပြောဆိုကြတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတင်းလာနေတုန်းကအင်ဖြူရောအမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးဟောင်း Charles Kupperman ကအောက်လွှတ်တော်ကော်မတီရှေ့မှောက်ကြားနာခံရေးကိုညှင်းပယ်ခဲ့ပါတယ်။
ဆူယာဆန်ကြီးရဲ့ဆန္ဒပြပွဲတွေဖြစ်ပွားနေတာကြောင့်အီရတ်အာဏာပိုင်တွေဟာမြို့တော်ဘက်ဒက်မြို့မှာကာဖျူးအမိန့်ထုတ်ပြန်ထားပါတယ်ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအကြားရုံးရင်ဆန်ခတ်မှုတွေဖြစ်ပြီးမှအခုလိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်ကာဖျူးအမိန့်ဟာတကောင်ချိန်စတင်မှဖြစ်ပြီးမနက်6နာရီအထိဖြစ်ပါတယ်အောက်တိုဘာလအစောပိုင်းကစပြီးဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေအတွင်းအီရတ်နိုင်ငံတဝန်ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေနေကြအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာကြောင့်အခုချိန်ထိအသေဆုံးသူ200ကျော်ရှိသွားပြီဖြစ်သွားပြီအစိုးရပညာရေးဝန်ကြီးဌာနကူစီအယ်ဆူဟာလီကပညာရေးလောကနဲ့ဆန္ဒပြပွဲတွေအကြပိုင်းခြားထားဖို့တတိပေးခဲ့ပေမဲ့လည်းမြို့တော်ဘက်ဒတ်မှာတင်းလာနေကကျောင်းသားတွေလမ်းပေါ်ထွက်ဆန္ဒပြခဲ့တာဖြစ်ပါတယ်ဘက်ဒတ်နဲ့အီရတ်တောင်ပိုင်းကမြို့တွေကဆန္ဒပြပွဲတွေဟာကနဦးပိုင်းမှာအလုတ်ကန်ရရှိရေးနဲ့မြို့တွေရဲ့ဝန်ဆောင်မှုတွေတိုးမြှင့်ရေးအတွက်စတင်ဆန္ဒပြခဲ့တာဖြစ်ပေမဲ့လည်းတဖြည်းဖြည်းကြီးထွားလာတာအခုတော့လူရည်တန်း40ရှိရေနံကျော်ဝရတဲ့နိုင်ငံတွေအဂတိလိုက်စားမှုပါရီပောက်ကြီးတောင်းဆိုလာခဲ့ကြပါတယ်ဝန်ကြီးချုပ်Abdel Abdul Mahdi ကဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုလိုင်းလောမယ်လို့ကတိပေးထားခဲ့ပေမဲ့မငြိမ်မသက်မှုတွေအဆုံးသတ်သွားအောင်တော့မလုပ်နိုင်သေးပါဘူး။ဒါဟာသူအာဏာရလာပြီးနောက်ပိုင်းသူ့အတွက်အကြီးအကျယ်စိန်ခေါ်မှုတစ်ခုလည်းဖြစ်ပါရယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9013ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုရေမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်အတွင်းစည်ရေးပြည်ပခန့်ဒီမှာပါဝင်ပတ်သက်သူတွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလေးစားလိုက်နာပြီးအရက်သားတွေကိုအသေးအချာကာကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ရခိုင်လက်နက်ကိုင်တပ် AA ကလက်နက်ကိုင်တပ်ဖွဲ့ဝင်တွေအစိုးရဝန်ထမ်းတွေနဲ့အရက်သားတွေကိုဖမ်းဆီးခေါ်ဆောင်ထားတယ်လို့မြန်မာအစိုးရဘက်ကလည်း AA နဲ့ပတ်သက်မှုဆွဲချက်နဲ့အရက်သားတွေကိုဖမ်းဆီးစစ်ဆေးနေချိန်မှာပဲကုလသမဂ္ဂကအခုလိုတောင်းဆိုတာဖြစ်ပါတယ်။တချိန်ထဲမှာပဲနှစ်ဖက်တိုက်ပွဲတွေကြောင့်ဒေသတွင်းမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရဖာဟန်ဟတ်ကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ရခိုင်ပြည်နယ်တွင်ဒေသတွေမှာမလုံခြုံမှုနဲ့ကန့်သက်တပ်မြင့်ချက်တွေကြောင့်လူသားချင်းစာနာထောက်ကူမှုဆိုင်ရာအဖွဲ့အစည်းတွေဒေသတွင်းဝင်ရောက်ခွင့်နဲ့ထိခိုက်တက်ရောက်ရသူတွေရဲ့လိုအပ်ချက်တွေကိုတုံ့ပြန်ဆောင်ရွက်ရေးထိုးကိုနှောင့်နှေးစေတယ်လို့သူကပြောဆိုခဲ့တာဖြစ်ပါတယ်
။ American Media Group ကိုတင်ပို့နေတဲ့ Time Company တချို့အခွန်လော့စင်တန်ဆုံးရှုံးရမယ့်အခြေအနေကိုရင်ဆိုင်နေရပါတယ်။အခုလိုဖြစ်လာရင် Time Bank ငွေ 1.8 ဘီလီယံ American Dollar 59.68 တန်ဆုံးရှုံးနေတာမှာဖြစ်တယ်လို့ထိုင်းနိုင်ငံခြားကုန်သွယ်မှုဌာနခေတ္တညင်ကြွားရေးမှူးချုပ်ကီတာတီရိုရှာနိုကသတင်းတောက်တွေကို October 28ရက်နေ့မှာပြောပါတယ်။ထိုင်းနိုင်ငံကနိုင်ငံတွင်းကအလုပ်သမားတွေကိုနိုင်ငံတကာအသိမှုပတ်ပြုထားတဲ့အလုပ်သမားအခွင့်အရေးတွေမပေးရတဲ့အတားကြောင့်အခွန်ကွလန့်ခွေကိုရုတ်သိမ်းခဲ့တာလည်းဖြစ်ပါတယ်။လာမယ့်6လအတွင်းစီးကြပ်မဲ့အခွန်နှုန်းဟာ400ခန့်နှုန်းကနေ900ခန့်နှုန်းထိရှိမယ်ဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစေရေးအတွက်အခိုင်အမာထောက်ခံသွားမယ်ဆိုတာကိုပါကစ္စတန်ဘက်ကအမေရိကန်ကိုထပ်ပြီးအာမဂန်ပြောဆိုလိုက်ပြီးစစ်ပွဲတွေရှော့ချနိုင်ရေးအတွက်ပြည်ပခန့်မှာပါဝင်ပတ်သက်သူအလုံးတို့လက်တွေ့ကြကြဆောင်ရွက်ကြဖို့အရေးကြီးတယ်လို့လည်းပါကစ္စတန်ဘက်ကအလေးထားပြောပါတယ်အာဖဂန်ပြန်လည်သွေးစည်းညီညွတ်ရေးဆိုင်ရာအမေရိကန်စစ်ဆင်ညှိနှိုင်းရေးမှူးဇယ်မေခါလီဇန်နဲ့တနင်္လာနေ့နှောင်းပိုင်းမှာပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းတို့ဆွေးနွေးခဲ့ကြပြီးတဲ့နောက်ဝန်ကြီးချုပ်ရုံးကကြေညာချက်ထုတ်ခဲ့တာပါ အာဖဂန်ငြိမ်းချမ်းရေးတိစောက်မှုအတွက်ဆောင်ရွက်ချက်အစ်တွေကိုအာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာအာဖဂန်ခေါင်းဆောင်တွေကိုရှင်းပြခဲ့ပြီးနောက်တနေ့မှာပဲအမေရိကန်စစ်ဆင်ညှိနှိုင်းရေးမှုကပါကစ္စတန်ကိုတွားရောက်ခဲ့တာဖြစ်ပါတယ
်။အသက်69အရွယ်ရှိအငိမ့်သားတရုတ်ဆရာဝန်မကြီးတူဟာတရုတ်နိုင်ငံဇန်ဆောင်မြို့မှာတင်ပင်းငယ်လေးတူမွေးဖွားခဲ့တယ်လို့အဒီကစေယုံတူကတင်လာနေမှာကြေညာခဲ့ပါတယ်။ DN ဆိုတဲ့မိသားစုနာမည်ရှိတဲ့အမျိုးသမီးကြီးဟာထောက်ကြနေမှာဘိုက်ခွဲမွေးပြီးကျန်းမာတဲ့တင်ပင်းငယ်ကိုမွေးဖွားနိုင်ခဲ့တာကြောင့်တရုတ်နိုင်ငံရဲ့အသက်ကြီးဆုံးကလေးမွေးဖွားသူမိခင်ဖြစ်လာနိုင်ပါတယ်။ DN ရဲ့အသက်68နှစ်အရွယ်ရှိဟွမ်းလို့ခေါ်တဲ့ခွင်မွန်တဲ့ကဒီကလေးကကောင်းကင်ဘုံကသူတို့နှုတ်ကိုမစားတဲ့ကလေးဖြစ်တယ်လို့တရုတ်သတင်းဌာနတစ်ခုကိုပြောပါတယ်။မွေးဖွားချိန်မှာမိကလေးငယ်က1.56ကီလိုဂရမ်ရှိကြောင်းသူကို TNG ကောင်းကင်ဘုံကပေးတဲ့လက်ဆောင်ဆိုပြီးနာမည်ပေးမယ်လို့မိဘတွေကဒေတာကန်မီဒီယာတွေကိုပြောပါတယ်2016ခုနှစ်မှာတရုတ်နိုင်ငံကတရင်အောင်ကလေးတယောက်စနစ်ကိုပယ်ဖျက်ပြီးနောက်ပိုင်းမိခင်ဖြစ်သူ TNG ဟာတရုတ်နိုင်ငံကအသက်ကြီးမှမွေးဖွားတဲ့အမျိုးသမီးတွေတဲ့သူဖြစ်လာခဲ့ပါတယ်ခင်ဗျာ
Met Dengi Thai ne Ko Yen Min Thama Shin In Ga Ni Ne Ne Khin Tadin A Si Sin Ko Na Sin Ga Da Ba Akhu Ro Tadin Hlwa Ri Ko Tin Sat Phu Chain Yaw Ba Bi Yakai Pi Ne Dwin Sin Ye Pati Pakha Ri Ma Pa Win Patat Tu Ri Ani Ne Nai Ngan Da Ga Lu Da Chin Sa Na Mu San Ya Upade Ko Le Sa Lai Na Bi Ayat Tha Ri Ko Ate Cha Ka Kwe Pe Bu Kula Tamaga Ga Taung Su Lai Ba De Yakai Lat Na Kai Tat AA Ga Lat Na Kai Tat Phwe Win Ri Aso Ya Win Dan Ri Ne Ayat Tha Ri Ko Phan Si Kho Saung Tha De Lu Myama Aso Ya Bak Ga Le AA Ne Patat Mu ဆွေချက်တင်ဆွေချက်နဲ့အရက်သားတွေကိုဖန်းစီစစ်ဆေးနေချိန်မှာပဲကုလသမဂ္ဂကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြမှာပါရှင
်ရခိုင်ပြည်နယ်အတွင်းရခိုင်လက်နက်ကင်တပ် AA နဲ့တပ်မတော်ကြားတိုက်ပွဲတွေအတွင်းအရက်သားတေဆုံထိခိုက်ဒဏ်ရာရနေပြီးဒေသတွင်းထွက်ပြေးတိမ်းရှောင်နေရသူကလည်းတောင်းနေချီရှိနေပါတယ်အခုနောက်ပိုင်းမှာတော့ AA ရခိုင်လက်နက်ကင်တပ်ဖွဲ့ဘက်ကအရက်သားတွေအစိုးရဝန်ထမ်းတွေကိုဖမ်းဆီးတာတွေရှိပါတယ်ဒီအခြေအနေတွေအတွင်းမှာပဲရခိုင်ပြည်ပခမှာပါဝင်ပတ်သက်သူအလုံးနိုင်ငံတကာဥပဒေကိုလေးစားလိုက်နာကြဖို့ကုလသမဂ္ဂကတောင်းဆိုပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာရခိုင်ရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် UN calls on all parties to the conflict to adhere to international humanitarian law
ပြည်ပကမှာပါဝင်ပတ်သက်နေသူအလုံးအနေနဲ့နိုင်ငံလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုလိုက်နာဖို့နဲ့အရက်သားတွေကိုအသေးချာအကာအကွယ်ပေးဖို့နောက်အကူအညီလိုအပ်နေသူတွေထံကိုအချိန်မီတွားရောက်နိုင်ရေးဆောင်ရွက်ပေးဖို့ကုလသမဂ္ဂကတောင်းဆိုပါတယ
်ရခိုင်လက်နက်ကင်တပ် AA ကအောက်တိုဘာလ26ရက်နေ့ကစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေထောင်ဝင်တန်းတွင်နဲ့အရက်သားစုစုပေါင်း58ဦးကိုဖမ်းဆီးခဲ့ပြီးအဲ့ဒီတဲကလွတ်လာတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်14ဦးထဲမှလည်း2ဦးရေနစ်သေဆုံးပါတယ်ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့ကခီးတယ်တင်ကားပေါ်ကနေဖမ်းခေါ်သွားတဲ့မိသက်တပ်ဖွဲ့ဝင်တွေနဲ့အရက်သား32ဦးထဲကအရက်သား12ဦးပြန်လွတ်လာပါတယ်ဒါ့အပြင်ချင်းပြည်နယ်အစိုးရတာဝန်ရှိသူတွေကလည်းလောက်ဝမြို့နယ်အတွင်းကလူတချို့ပျောက်ဆုံးနေတာဟာ AA ကဖမ်းခေါ်သွားတာလို့ဆွဆွဲထားပြီး AA ဘက်ကတော့ညင်ပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းမှာ AA လက်နက်ကင်တပ်နဲ့ဆက်ဆက်မှုတန်တရားနဲ့အစိုးရကဖမ်းဆီးစစ်ဆေးနေသူဒါဇင်းနဲ့ချီရှိနေပြီးစစ်ဆေးခံရမှုအတွင်းသေဆုံးတာတွေလည်းရှိပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းသေဆုံးဒဏ်ရာရသူတွေရှိပေမဲ့ဘသူလက်ချက်ဆိုတာရှင်းရှင်းလင်းလင်းဝန်ခံတာမရှိဘဲတစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေကြတာပါ။ရခိုင်လက်နက်ကင်တပ် AA နဲ့မြမတပ်မတော်ကြားတိုက်ပွဲတွေကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရဖာဟန်ဟတ်ကပြောပါတယ်
။ Insecurity and access restrictions across much of Rakhine State are impeding humanitarian organizations to assess and respond to the needs of affected people.
ရခိုင်ပြည်နယ်အတွင်းဒေသအများပြားမှာမလုံခြုံမှုနဲ့ကန့်သက်တားမြစ်ချက်တွေကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေအတွက်ဒေသတွင်းဝင်ရောက်ခွင့်နဲ့ထိခိုက်သက်ရောက်ရသူတွေအတွက်လိုအပ်ချက်တွေကိုတုံ့ပြန်ဆောင်ရွက်ရေးတွေကိုနှောင့်နှေးစေပါတယ်။မြန်မာနိုင်ငံတွင်းကအကူအညီလိုအပ်နေတဲ့လူပေါင်းတသန်းလောက်ကိုထောက်ပံ့ရေးဒီနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်ကင်တွယ်ရေးအစီအစဉ်အတွက်ဒေါ်လာ214.4သန်းရရှိဖို့ကြိုးစားနေပါတယ်။ဒီအစီအစဉ်အတွက်အခုချိန်ထိရာဒရမုံငွေရဲ့88.5ရာခိုင်နှုန်းရရှိထားပါပြီ
။မွတ်စလင်ရိုဟင်ဂျာတသိန်းကျော်ဟာဒုက္ခသည်စခန်းတွေမှာအခုအချိန်ထိခိုးလုံနေကြရဆဲဖြစ်ပါတယ်။ဒ ဒီချင်းနဲ့တွင်းမှာပဲအခုတိုက်ပွဲတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်အတွင်းလူပေါင်း 32,000 နေရက်ကနေတင်းရှောင်ထွက်ပြေးနေကြရပါတယ်။အစိုးရဘက်ကရိုဟင်ဂျာအသုံးနှုန်းကိုအတိအမှန်မပြုနိုင်ငံသားဖြစ်ခွင့်အာမခံချက်ကလည်းမရေရာတာကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေဌာနေပြန်ရင်းမရေရာတဲ့အခြေအနေကအခုပြည်နယ်တွင်းတိုက်ပွဲတွေကြောင့်ထပ်ပြီးတက်ရောက်မှုဖြစ်စေပါတယ်။အေအေနဲ့တမ်မရောဂျာတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အခြေအနေပိုပြီးဆိုးရွားသွားစေနိုင်တဲ့အပေါ်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကပြောဆိုထားသလိုပဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကတော့လက်ရှိရခိုင်မှာဖြစ်နေတဲ့စစ်ရေးပဋိပက္ခတွေကစစ်ရာဇဝတ်မှုမြောက်နိုင်တယ်လို့သတိပေးထားပါတယ်ရှင
်။မတ်တင်ကြီးထိုက်ပြောပြသွားတာပါ။မြမငင်းကြံရေးရှေ့မတိုးနိုင်ဖြစ်နေတာဟာနှစ်ဦးနှစ်ဖက်ယုံကြည်မှုကင်းမဲ့နေတယ်လို့ NLD နဲ့တက်မတော်ရဲ့ Federal Democracy စနစ်ပေါ်မှာတာဝန်ယူလှုပ်ဆောင်တဲ့တပ်တွေအထောက်အထားဆိုတာမျိုးမရှိဘူးလို့မြမငင်းကြံရေးအကဲခတ်တွေကသုံးသပ်ကြပါတယ်။မနေ့ကနေပြည်တော်မှာတနိုင်ငံလုံးပြစ်ခတ်ရစဲရေး NCA စာချုပ်၄နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကျင်းပခဲ့တာနဲ့ပတ်သက်ပြီးတော့ဆက်ပြီးနားဆင်ပါရှင်။အခုလို NCA အပြည့်ရဲ့စာချုပ်၄နှစ်ပြည့်ခဲ့ပေမဲ့ငင်းငယ်ရေးဖြစ်စဉ်ဘာကြောင့်ရှေ့မတိုးနိုင်ဖြစ်နေရပါလဲ American ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမော့ခ Christina Finger ကတော့အခုလိုသုံးသပ်ပါတယ
် Well although the NLD ran on a platform of establishing a federal democratic union there hasn't been much evidence of a
NLD အနေနဲ့ပြည်ထောင်စု Democracy အစိုးရအဖြစ်စ조사အုပ်ချုပ်တယ်ဆိုပေမဲ့လည်းဒီအမြင်ကိုခိုင်ခိုင်မာမာအကောင့်ထဲဖို့တဲ့ဆိုတဲ့အထောက်အထားမျိုးမရှိပါဘူး။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမြောက်ပိုင်းမှာတစ်ဖက်သက်အပြစ်အခက်ရစဲရေးစက်မရော့ကကြီးညာခဲ့ပေမဲ့လည်းနောက်ဆက်တွဲငင်းချမ်းရေးအစိုးပြုချက်အစ်စ်တွေဒါမှမဟုတ်ပြည်ထောင်စုအစိုးရစနစ်ထူထောင်ဖို့သဘောထားလက်တွေ့ပြတ်တာတာစရတွေကိုဆက်လက်လှုပ်ဆောင်ခြင်းမရှိခဲ့ပါဘူး။ငင်းချမ်းရေးဖြစ်စဉ်ဆိုတာလက်နက်ကင်ပြိပခါကိုအဆုံးသက်ယုံတသက်မဟုတ်ပါဘူး။အနည်းဆုံးအနေနဲ့ပြည်내တွေမှာကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ဒေသတွင်းအုပ်ချုပ်ပိုင်ခွင့်ရှိတဲ့ပြည်ထောင်စုဒီမိုကရေစီစနစ်မျိုးကိုဖန်တီးတဲ့အဆင့်ပါငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတာပါ
။ဒါဆိုရင်ငြိမ်းချမ်းဖြစ်စဉ်ရှေ့ဆက်တိုးဖို့ဘယ်လိုလှုပ်ဆောင်သင့်တယ်လို့မြင်လဲရှင့်
So to rejuvenate the peace process, I would like to see the members of the union.
ငင်းချမ်းရေးဖြစ်စဉ်ကိုပြန်ပြီးတည်လွင်စေဖို့ဆိုရင် UPDJC ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအနေနဲ့နိုင်ငံအနှံ့တွားရောက်ပြီးဂန္ဓာအမျိုးမျိုးမှလုတ်ကင်နေတဲ့လူတွေကိုဖိတ်ခေါ်ပြီးတော့တိုင်းပြည်အနာဂတ်ပေါ်မှာသူတို့အတွေ့အခေါ်ယူဆချက်တွေကိုထုတ်ဖော်တင်ပြတဲ့အပြန်အလှန်ပြောဆိုဆွေးနွေးပွဲတွေပြုလုပ်သင့်ပါတယ်ဒီနေရာမှာလဲသူတို့ကိုအတရေဖြတ်မှုမတရားသင့်တဲ့ဆက်သွယ်မှုစတဲ့ဆွေးချက်တွေနဲ့ဖမ်းဆီးခံရမယ်ဆိုတဲ့စိုးရိမ်မှုအကြောက်တရားတွေကင်းဖို့လိုပါတယ်။ဒါအပြင်အစိုးရနဲ့တက်မတော်အနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကပါဝင်သူတွေနဲ့အလွတ်တဘောဆွေးနွေးပွဲတွေပုံမှန်ပြုလုပ်သင့်ပါတယ်။ဒီနေရာမှာလက်နက်ကင်အုပ်စုတွေနဲ့သာမကနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တခြားကျွမ်းကျင်ပညာရှင်တွေလည်းပါဝင်သင့်ပါတယ်
။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့မနေ့ကပြောကြားတဲ့သူ့ရဲ့မိန့်ခွန်းထဲမှာ Federal ကိုအကောင့်ထဲဖော်ရမှာမဖြစ်နိုင်တဲ့နိုင်ငံရဲ့အခြေအနေနဲ့မကိုက်ညီတဲ့ဖြစ်လို့တဲ့ဆန္ဒတစ်ခုရဲ့အပေါ်အာယုံဆိုင်ဆောင်ရွက်မနေဘဲလက်ရှိအခြေအနေနဲ့ကိုက်ညီတဲ့ဖြစ်နိုင်ခြေအပေါ်အာယုံဆိုင်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ထိရောက်မြန်ဆန်မယ်လို့ဆိုပါတယ်။ဒါပေမဲ့တက်မတော်ဘက်ကငင်းငယ်လုပ်ငန်းစဉ်တွေမှာတော့ပေးထားတဲ့ကတိတွေအတိုင်းလိုက်နာအကောင့်ထဲပေါ်ခြင်းမရှိဘူးဆိုတာတွေ့ရတယ်လို့ဂျာမနီအခြေစိုက်တိုင်းသားရေးရာကျွမ်းကျင်သုံးသက်သူဆိုင်းဝမ်ဆိုင်းကပြောပါတယ်
။တိုင်းသားတွေကတကယ်တော့သူတို့ကတောင်းဆိုတာတော့မဟုတ်ဘူး။သူတို့ကဒီ NCA ဘာသဘောတူညီချက်နဲ့အညီလွတ်ခွင့်ကံကိုကန့်ကွက်ကိုသူတို့ကတောင်းနေတာပြန်ပြီ။ဥပမာရှမ်းအဖွဲ့ကိုကြည့်မယ်ဆိုရင် RGSF ကဒီလိုနိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့အတွက်တကယ်တော့အစီအအခွင့်ပြုထားတယ်။ဒါပေမဲ့တကယ်တော့လုပ်တဲ့စီကြတော့စပါလိုက်ပြီးပြိပယ်လာရှိတယ်။ပြိပယ်လို့တို့ကဆွေးနွေးပွဲတွေရလက်ပြီး27ရာစုပင်လုံးညီလာခံတတိယအခြေအနေဝင်တက်တဲ့အချိန်မှာတို့ကဘာမှဝင်ပြီးမပြောဘဲနဲ့ဒီတက်ရုံဝင်တက်တဲ့အခြေအနေမျိုးတို့ကဖြစ်ကုန်တော့။ဒါတော့အတိပ္ပယ်ကဒီအစိုးရနဲ့စစ်တပ်အနေနဲ့ပေါ့အစီအမသဘောတူညီထားတဲ့အချက်အလက်တွေကိုလေလျောညီချွေးလုပ်ပေးဖို့လိုတယ်ဟိုနေရာပိတ်လိုက်ဒီနေရာပင်လိုက်လို့ လို့လို့ရှိရင်သူကအလုပ်မရှိဘူး
။ဒေါ်စန်းစုကြည်ကဒီနေ့မေကွန်းထဲမှာပြောသွားတာဒီလိုအအောင်မမြင်ဖြစ်နေရတဲ့အကြောင်းအချက်တွေထဲမှာ NCA စာချုပ်ကြောင့်မဟုတ်ပဲဒီ NCA စာချုပ်ကိုအကောင့်ထဲပေါ်ရမှာပေးထားတဲ့ကတိတွေတိုင်းလှုပ်ဆောင်နိုင်ခြင်းမရှိလို့လို့သူပြောသွားတဲ့အပိုင်းမှာကြတော့ဘယ်လိုသုံးသပ်ပါလဲရှင
်။ NCA မှာတတ်မှတ်ထားတဲ့အတိုင်းမလှုပ်ဆောင်နိုင်တာကဘာကြောင့်လဲလို့ကိုကနောက်တစ်ဆက်သူကထပ်မေးဖို့လိုတော့နော်။အဲ့လိုထပ်မေးမယ်ဆိုလို့ရှိရင်ခုနပြောလို့ပေါ့လူမျိုးအလိုက်လှုပ်တဲ့ political dialogue ပေါ့နိုင်ငံရေးဆွေးနွေးပွဲတွေကိုစတဖက်ကတော့ကပြက်ကရဲ့ဖြစ်အောင်လုပ်နေတဲ့ဥစ္စာကတောင်းမို့လို့ပဲပြောရမှာပေါ့။နောက်တစ်ခုကလည်းဒီဆက်ကိုကြည်ကြဲပြန့်ပြန့်သွားမယ်ဆိုလို့ရှိရင်တော့ဒီအလုံးပါဝင်ရေးမှုမူအားဖြင့် NCA ရဲ့လက်ခံတယ်လို့ပြောပြီးမဲ့တကယ်တော့ကျတော့တို့ကအကုန်လုံးလက်မခံတဲ့တက္ကမို့ဒီနေ့အချိန်ဒီအလုံးပါဝင်ရေးသူကမဖြစ်နိုင်တော့ဘူ
း။အောက်တိုဘာလ28ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ NCA လေးနှစ်ပြည့်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖိုးတို့တက်ရောက်ပြီးတော့ NCA စာချုပ်ပါအချက်တွေအကောင့်ထဲပေါ်နိုင်ခြင်းမရှိတဲ့အပေါ်မှာသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုသွားပါတယ်ရှင
်။ပြောရှင်ခင်ဗျာစခိုင်းပြည်နယ်မြောက်ပိုင်းဒေသကမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ခိုင်ဖွဲ့တွေကြားတိုက်ပွဲတွေပိုပိုပြီးတော့တင်းမာလာတယ်လို့ပဲရဲသားထိခိုက်မှုတွေရဲသားတွေတွာလာနေထိုင်စားသောက်မှုတွေကိုလည်းပိုပြီးတော့ထိခိုက်လာနေပါတယ်။တစ်ဖက်မှာအပြစ်ခတ်ရစေးရေးဆွေးနွေးနေတဲ့ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုမှုတွေဟာလည်းပိုပြီးတော့ကြမ်းတမ်းပြင်းထန်လာပါတယ်။ရခိုင်မြောက်စစ်ပွဲညီညမ်းမှုအလားလာနဲ့စင်ခေါ်ချက်တွေကြောင့်လာမယ့်အင်္ဂါနေ့ညတည်းလေးလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ဆွေးနွေးရဲ့အချိန်မှာ view ကခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာဝိုင်းဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ကိုသားညူစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါလို့ထမံဖိတ်ခေါ်ပါရရှင်ကျမတို့ VOA မြန်မာပိုင်းစီစဉ်ကနေမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေတွေပေါ်မှာသောရရှင်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေတဲ့တိုက်ရိုက်လေလိုက်စီစဉ်တွေကိုအင်္ဂါနေ့နဲ့စနေညတွေမှာစီစဉ်တင်ဆက်နေပါရရှင်အင်္ဂါနေ့နဲ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုနားဆင်ရမှာပါထိုင်းမြန်မာနယ်ဆက်တပ်ခရိုင်ကမူရီစေဝါတဲဆောင်ဖြန့်ချီရောင်းချနေတာတွေကိုမိသားစုလိုက်လုပ်နေတဲ့မူရီဂိုင်းကလူ၁၀ဦးနဲ့ဗတ်တန်းပေါင်း1000ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား၄တန်းကျော်ဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းမူရီနှိမ်နှင်းရေးဘျူရိုကနေမနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်ကျမတို့ရဲ့ VOA မြန်မာပိုင်းထိုင်းချေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့မှာအော်တိုဘာလ28ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာမိသားစုလိုက်လုပ်နေတဲ့မူရီစေဝါဂိုင်းကြီးတစ်ခုကိုဖမ်းမိခဲ့တယ်လို့သူတို့နဲ့အတူမူရီစေဝါတွေကိုတန်းနဲ့ချီပြီးဖမ်းမိခဲ့ကြောင်းမူရီစေဝါနေနေရေးရဲဘော်ချုပ်ကြီးချင်နာဖက်စာရာစင်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ခုဖမ်းဆီးနိုင်ခဲ့တဲ့မူရီဂိုင်းဟာထိုင်းမြန်မာနယ်စပ်တပ်ခရိုင်ဖွဖရမြို့နယ်အတွင်းကအကြီးဆုံးမိသားစုမူရီဂိုင်းဖြစ်တယ်လို့ဆိုပါတယ်။ပထမဆုံးအနေနဲ့ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေမူရီစေဝါးတွေတဲဆောင်မောင်းနှင်လာတဲ့ကားသုံးစီးကိုဥတရတိခရိုင်အဝေးပြေးလမ်းမမိုင်းတိုင်း13983မှာရဲကားတွေကပိတ်ဆို့ဖမ်းဆီးနိုင်ခဲ့တာလို့ဆိုပါတယ်။အဲ့ဒီထဲမှာမူရီစေဝါးနဲ့ပတ်သက်ပြီးအလို့ရှိနေတဲ့အဓိကတရားခံ၄ဦးနဲ့အတူစစ်ကြောစီပြာ၄တန်းကိုဖမ်းဆီးမိခဲ့ပြီးဆက်လက်စစ်ဆေးခဲ့ရမှာတော့မူရီစေဝါမှုနဲ့အဓိကအလို့ရှိနေတဲ့တရားခံ6ဦးကိုထပ်မံဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။သူတို့နဲ့အတူဈေးကြောက်ကီလို600၊ကိုကင်း300ဂရမ်၊ယာအီလို့ခေါ်တဲ့မူရီစေပြာ1000နဲ့အတူသူတို့ရဲ့ပိုင်ဆိုင်မှုအဖြစ်ထိုင်းဘက်ဝင်တန်ပေါင်း400ကျော်ကိုလည်းသိမ်းဆည်းနိုင်ခဲ့တယ်လို့ဆိုပါတယ်။မူရီဂိုင်းဝင်တွေရဲ့လှုပ်ရှားမှုတွေကိုမူရီတပ်ဖွဲ့တွေကအချိန်အတန်ကြာစောင့်ကြည့်နေခဲ့ပြီးအခုလိုမျိုးစိတ်ကြွစီပြားတန်းနဲ့ချီပြီးတဲဆောင်လာတဲ့အချိန်မှာဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်။အောက်တိုဘာလ28ရက်နေ့တနေ့ထဲမှာပဲထိုင်းမြောက်ပိုင်းမဲကျန်းဒေသအမှတ်5စစ်ဒေသဘက်မှာလည်း စစ်ကြောစီပြား7သိန်းခွဲတင်လာတဲ့ကားတစ်စီးကိုလည်းလိုက်လံဖမ်းဆီးနိုင်ခဲ့ကြောင်းသတင်းထုတ်ပြန်သွားခဲ့ပြီးအခုဖမ်းဆီးမိခဲ့တဲ့စစ်ကြောစီပြားတွေဟာဒူးချတီစာရန်ပါအနီရောင်တစ်စိတ်ရိုက်နှိပ်ထားတယ်လို့ဆိုပါရယ်ပြီးခဲ့တဲ့ရက်ပိုင်းကတော့တက်ခရိုင်မဲဆောက်ကအထက်ကုန်တင်ကားတစ်စီးပေါ်မှာအိုက်လို့ခေါ်တဲ့မူရီစေဝါဒရန်ခွဲဖမ်းမိခဲ့ပါရယ်အခုလိုမျိုးထိုင်းနိုင်ငံအတွင်းစစ်ကြောစီပြားတွေအလုံးကြီးနဲ့ဝင်ရောက်လာနေတာကြောင့်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နဲ့တက်ခရိုင်နေမှာလုံခြုံရေးတွေကိုပုံမတွုံးမြင့်ချထားပြီးမူရည်စေဝါရှာဖွေမှုတွေကိုဇက်တိုက်လှုပ်ဆောင်နေပါရဲ့ရှင်
။မအေးမှာပြောပြသွားတာပါ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ IS 73ကြွအကြမ်းဖက်ဖွဲ့ခေါင်းဆောင် El Baghdadi ကို American Commando တွေစီးရီးယားနိုင်ငံတွင်အောင်မြင်မြင်တပ်ဖြတ်နိုင်တာနဲ့ပတ်သက်ပြီးဂုံယူပြောကြားနေတဲ့တချိန်တည်းမှာပဲသမ္မတ Donald Trump ကတော့ El Baghdadi ဟာဆက်ဆုပ်စရာကောင်းတဲ့လူယုံမှတဦးဖြစ်တယ်ဆိုပြီးတော့လည်းပြောဆိုလိုက်ပါတယ် VOE သတင်းတော့ Jeff Custer ပေးပို့ထားတဲ့သတင်းအပြည့်စုံကိုကိုရဲမင်းထွန်းကပြောပြမှာပါရှင
်သတင်းလာဒီကထုတ်ပြန်လိုက်တဲ့ဗီဒီယိုပြကွက်ဒီမှာတော့ပောက်ကွဲသံတွေပြစ်ကတ်သံတွေနဲ့အတူ IS ကောင်းဆောင် El Baghdadi ပေါ်နေတဲ့နေရာကိုဝင်ရောက်စီးနေတာကိုတွေ့မြင်ကြရပါတယ်နေရာကတော့ Syria နိုင်ငံမြောက်ပိုင်းမှာပါဒီစီးနေမှုကိုစနေနေ့ညပိုင်းမှာလုပ်ခဲ့တာလို့သမ္မတ Trump ကတနင်္ဂနွေနေ့ကပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ El Baghdadi ဟာ American တပ်ဖွဲ့တွေသူ့နောက်လိုက်နေချိန်မှာတစ်ဖက်ပိတ်မြောက်လိုက်ကိုလည်းဝင်ရောက်သွားပြီးတဲ့နောက်အသေးခံဘုံခွဲခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်သူပါဝင်သူကလေး၃ယောက်လည်းသေဆုံးခဲ့ပါတယ်။ Baghdadi ဟုတ်မှန်ကြောင်းအတည်ပြုနိုင်ခဲ့တယ်လို့လည်း Trump ကပြောပါတယ်။ Chicago မြို့ကရဲချုပ်အစည်းအဝေးကိုတက်ရောက်စကားပြောစဉ်မှာတော့ Baghdadi သေဆုံးတဲ့တရင်အသေးစိတ်ကိုဆက်ပြောပြခဲ့ပါတယ်။
They've been looking for him for many years. He was a sick and depraved man, and now he's dead.
သူတို့ဘဂဒါဒီနောက်ကိုလိုက်နေရနှစ်တွေကြာလှပါပြီ။သူကဆက်ဆုပ်စရာလူယုံမှတယောက်ဖြစ်ပါတယ်။အခုတော့သူသေးပြီးအသက်မရှိရတော့ဘူး။သတ္တိရှိနဲ့သေတာတော့မဟုတ်ပါဘူး။သူသေးစင်းတာကြာပါပြီ။တခြားသမဏတယောက်ယောက်လက်ထက်မှမှသူ့ကိုမိကောင်းမိခဲ့မှာပါ။ဒါပေမဲ့သူကကျွန်တော်တို့အတွက်အတော်ရေးကြီးပါတယ်။ကျွန်တော်တို့တပ်တွေကအစင်းနှင်းခေါင်းဆောင်တယောက်ကိုစုတ်တင်ပြီးလာတဲ့င်းပို့တိုင်းကျွန်တော်ကဘဂဒါဒီကိုပဲလူကျင်တယ်လို့ပြောလို့ရှိပါတယ်
။ Trump ကစီးရီးယားနိုင်ငံထဲကတပ်တွေအများစုကိုရုတ်သိမ်းခဲ့ပေမဲ့ American တပ်တချို့ထိန်းသိမ်းထားတဲ့လစဉ်ဝင်ငွေ American Dollar 55သန်းရှိတဲ့ယင်းနဲ့တွင်းတွေကိုတော့ဆက်ထားရှိမယ်လို့လည်းပြောပါတယ်။ဘဂဒါဒီတည်ဆုံတဲ့တဲ့နဲ့အတူ American ပြည်တော်စုအမိမြေလုံခြုံရေးဝန်ကြီးဌာနကလည်းအကြမ်းဖက်မှုဆိုင်ရာလုံခြုံရေးအစီအစဉ်ကိုတိုးမြင့်ခဲ့ပါတယ်။ဒါပေမဲ့ခံလုံးတဲ့သတင်းတွေမရှိပဲမျိုးသားအကြံဖတ်မှုဆိုင်ရာအကြံပေးစနစ်သတိပေးချက်ကိုတော့ထုတ်ပြန်မှာမဟုတ်ဘူးလို့လည်းဆိုပါရစေ။အသက်48နှစ်အရွယ်နာမည်ရင်း Award El Baghdadi လို့ခေါ်တဲ့ Baghdadi ဟာ2014ခုနှစ်ဇွန်လမှာ Islamic State လို့ခေါ်တဲ့ Caliphate Islamic နိုင်ငံတော်ကိုထူထောင်ကြောင်းကြေညာခဲ့ပြီးနောက်ပိုင်းတည်ဆုံးခဲ့ကြောင်းအချိန်ကြီးကြေညာခံရသူလည်းဖြစ်ပါရစေ။ဘဂဒါဒီတည်ဆုံးမှုအပေါ်ကမ္ဘာကောင်းဆောင်တွေရဲ့တုံ့ပြန်ချက်တွေထဲမှာတော့ဗြိတိန်ဝန်ကြီးချုပ်ဘော်ဒစ်ဂျွန်ဆန်ကသူ့ကိုတုတ်တင်နိုင်တာဟာအရေးကြီးပေမဲ့ IS အဖွဲ့ကိုတိုက်ဖို့ဆက်လက်ကြံရှိနေစေဖြစ်ကြောင်းပြောကြားသလိုပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ကလည်းဒါဟာခြေလှမ်းလှမ်းသာဖြစ်ပြီးအကြမ်းဖက်အဖွဲ့တွေကိုအမြင့်ပြတ်ချေမှုန်းဖို့တိုက်ပွဲဆက်လက်ဝင်ရအောင်မယ်လို့လည်း Twitter မှာရေးသားခဲ့ပါတယ်တူတီသမ္မတဒါယပ်အာရဝန်ကလည်းဒါဟာအလဲပြောင်းတစ်ခုဖြစ်လာနိုင်တယ်လို့လည်းဆိုပါတယ်သမ္မတ Trump ကဘဂဒါဒီကိုစီးနေတဲ့ဗီဒီယိုပြက်ကွက်တွေကိုအများသိအောင်ထုတ်ပြန်မယ်လို့ပြောပေမဲ့ဘဂဒါဒီရဲ့ကျွမ်းကျန်တဲ့ရုပ်အလောင်းမြုပ်နှံတဲ့ပုံတွေကိုတော့ထုတ်ပြန်မှာမဟုတ်ကြောင်းအမေရိကန်ပူးတွဲစစ်ဦးစီးချုပ်ကြီးတက်ဗိုလ်ချုပ်ကြီးမိုက်မီလီကပြောကြောင်းပါခင်ဗျာ
ကျေးဇူးပါရှင်ကိုရဲမင်းထွန်းတင်ပြသွားတာပါမကြခင်မှာတော့ကျမတို့အင်္ဂါနေ့နဲ့ခင်းရဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်ကိုဆက်လက်တင်ဆက်မှာပါရှင် VOE မြန်မာပိုင်းစီစဉ်တွင်ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့စီးပွားရေးကဏ္ဍနဲ့အတူနှာစင်ရမှာကဒါကတော့မကြာခင်မှာကြောက်ရွံ့တော့မဲ့ Halloween ပွဲတော်နဲ့ပတ်သက်ပြီးတော့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်မှာနားဆင်ရဖို့ရှိပါရဲ့ရှင်အခုတော့ကျမတို့ကမ္ဘာတစ်လွှားကနေပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအာပေါ်မပြတ်မတ်ဤတန့်စင်တဲ့အတူကိုညံဝင်းအောင်ကတင်ဆက်မှာပါရှင
်အဖြစ်ဆိုးတဲ့ရင်းကြားတွေအရေးနဲ့ပတ်သက်လို့ဂျပန်ရဲ့တမူထူးခြားချက်ဆိုတဲ့ခေါင်းစဉ်နဲ့ Asia Tribune သတင်းစာမှာဟာဘစ်စီဒီကွီရေးတဲ့အမေရိကန်ကပေးစာဆောင်းပါးကိုတင်ပြကြပါတယ်။မြန်မာအစိုးရကရိုဟင်ဂျာလူထုအပေါ်ရည်ရွယ်ချက်ရှိရှိလူမျိုးတုံးရှင်းလင်းမှုတွေထပ်လုပ်နေတယ်ဆိုတဲ့စွပ်စွဲချက်ဆက်မရှိတော့ပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုဇွတ်ငင်းပယ်နေပြီးဒီအရေးကိစ္စမှာထိရောက်စွာတာဝန်ယူဖြေရှင်းမှုမလုပ်ဘဲရှောင်လွှဲနေတာကိုဝန်ကြီးချုပ်အာဘေကတန်တမာရေးနီးအရာစကားလုံးတွေရွေးချယ်ပြောဆိုခဲ့တာကိုသတိပြုမိကြောင်းဆောင်းပါးရှင်ကဆိုပါတယ်။ဒါပေမဲ့မြန်မာအစိုးရကဒီလိုလူအခွင့်အရေးချိုးဖောက်နေတဲ့ကိစ္စကိုပြုပြင်ပြောင်းလဲမှုလုပ်ဖို့ဂျပန်အစိုးရကဒဲ့မပြောပဲတန်တမာရေးနီးနဲ့ဘယ်လောက်ကြာကြာလှည့်ပတ်ပြောဆိုနေမှာလဲဆိုတာကမေးခွန်းထုတ်စရာဖြစ်နေကြောင်းပြောပါတယ်။2019ကစလို့ရင်းညာဒုက္ခသည်9,400ကျော်ဟာသူတို့လုံခြုံမှုအတွက်ဘင်္ဂလားဒေ့ရှ်နယ်စပ်ထွက်ပြေးသွားတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံမှာရင်းညာတွေဟာနိုင်ငံမဲ့သူတွေအဖြစ်ယူဆခံရပြီးနားမလည်နိုင်လောက်တဲ့ခွဲခြားဆက်ဆံမှုတွေဖိနှိပ်ညှဉ်းပန်းမှုတွေကိုရာစုနှစ်တဝက်ကျော်လောက်တည်းကခံစားလာရတယ်လို့ဆောင်းမရှင်ကထောက်ပြပါဗျ။လုံခြုံစိတ်ချရပြီးလွတ်လပ်တဲ့နိုင်ငံသားတို့ရဲ့အခွင့်အရေးကိုမထိခိုက်စေတဲ့မြန်မာနိုင်ငံသားအဖြစ်ကုလသမဂ္ဂစောင့်ကြကြည့်ရှုမဲ့ဒေသတွေကိုရင်းကြားတွေပြန်လည်နိုင်ရေးဖြစ်လာအောင်ကမ္ဘာအတိုင်းဝိုင်းကလည်းလှုပ်ဆောင်ပေးနိုင်တာမျိုးမရှိသေးဘူးလို့ဆိုပါတယ်။နိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်နဲ့အိန္ဒိယကလည်းဒေါ်ဆန်းစုကြည်ရဲ့ရာစုကျူးလွန်တဲ့အစိုးရကိုသာအကာအကွယ်ပေးနေတာကရှက်ပွေရာကောင်းတယ်လို့ဆိုထားပါတယ်။ဒါကလည်းအဲ့ဒီနိုင်ငံကြီးတွေကိုနိုင်ကသူတို့နိုင်ငံတွင်းမှာကျူးလွန်ထားတဲ့ဥပမာတရုတ်မှာဆိုရင်ဝီဂါလူမျိုးတွေအရေးအိန္ဒိယမှာဆိုရင်ကက်ရှမီးယားမွတ်စလင်တွေအရေးစတဲ့ကိစ္စတွေရှိနေတာကြောင့်ဖြစ်တယ်လို့ဆောင်းမရှင်ကရေးပါတယ်။မြန်မာသမိုင်းကိုကြည့်ရင်နိုင်ငံပေါ်ပေါက်လာခြင်းကလေးကခွဲခြားနှိမ့်ချဆက်ဆံမှုတွေနဲ့ဖက်စစ်လိုနိုင်ငံအဖြစ်ရှိလာခဲ့တာပါ။ဒီမိုကရေစီအစိုးရအပြောင်းအလဲဖြစ်လာခဲ့တယ်ဆိုပေမဲ့ကင်မီနိုင်ငံဒီမှာလို့မတူကွဲပြားတဲ့ဘာသာရေးတိုင်းရင်းသားလူမျိုးစုတွေကြားအပြန်အလှန်လေးစားရမယ်ဆိုတဲ့ကိစ္စမှာတော့ရှင်းနောက်ညီညွတ်မှုမရှိဘူးဖြစ်နေတယ်လို့ဆိုပါတယ်မြန်မာနိုင်ငံကအကြမ်းဖက်မှုတွေဘယ်လိုပဲကျူးလွန်နေသည်ဖြစ်စေဂျပန်ကတော့မြန်မာနိုင်ငံအတွက်အကြီးမားဆုံးအလှရှင်နိုင်ငံဖြစ်နေစေပဲလို့ဆိုပါတယ်တရုတ်ရဲ့ဒေသတွင်းဩဇာကြီးထွားလာနေတာကိုတုံ့ပြန်ဖို့အတွက်ဂျပန်ဟာမနှစ်တုန်းကမြန်မာနိုင်ငံကိုဒေါ်လာ 9.8 ဘီလီယံနီးပါးအကူအညီတွေပေးခဲ့ပါတယ်မြန်မာအစိုးရကတော့ရင်းညာဆိုတဲ့အတုံးတော့ကိုအတိမတ်မပြုတ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ထွက်သွားရဲဆိုတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ကုလသမဂ္ဂအဖွဲ့အစည်းနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ
်။မီးပြတ်နေရာတွေပုံမဖြစ်အောင်လို့စွန့်အင်ထုတ်ဆက်ယုံစီမံကိန်းတွေလှုပ်ဆောင်ဖို့အလျင်အမြန်ကြိုးစားနေတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ Thomson Chow ကအောက်တိုဘာလ28ရက်နေ့မှာရေးထားတာကို asia.nikkei.com မှာဖတ်ရပါတယ်။စာချုပ်ပါစီမင်းစည်းကမ်းတွေတင်းကျပ်လွန်းတဲ့အတွက်စွန့်အင်ဆက်ယုံစီမံကိန်းလှုပ်ချင်တဲ့ကုမ္ပဏီကြီးတွေအခက်ကြုံနေရတယ်လို့ဝေဖန်ထားတာပါ။ပူဆိုးလာတဲ့လျှက်စစ်မီးပြတ်တောက်မှုအခြေအနေတွေကိုဖြေရှင်းဖို့အတွက် 2020 ရွေးကောက်ပွဲအချိန်မတိုင်ခင်လျှက်စစ် 1,082 မီဂါဝတ်တိုးပြီးတော့ထုတ်လုပ်နိုင်ဖို့ဆောင်ရွက်နေတယ်လို့ဆိုပါတယ်။မြန်မာဆွေရကချပေးတဲ့စီမံကိန်း5ခုထဲက4ခုကိုတရုတ်ဆွေရပိုင်စီးပွားရေးလုပ်ငန်းနဲ့နှိစက်တဲ့ဟောင်ကောင်အခြေစိုက် V Power Group ကုမ္ပဏီအဖွဲ့ကြီးကလုံပိုင်ခွေရသွားတဲ့အကြောင်းစွမ်းရင်ဝင်ကြီးဌာနကပုံလူနေမှာကြေညာခဲ့တယ်လို့ဆိုပါတယ်။နောက်စီမံကိန်းတစ်ခုကိုတော့တရုတ်အစိုးရပိုင် China Energy Engineering Co. ကုမ္ပဏီကိုလုံခွင့်ပေးလိုက်တာဖြစ်ပြီးတော့စီမံကိန်းအားလုံးကနေစုစုပေါင်း1,082 မီဂါဝတ်ထုတ်နိုင်မှာလို့ကြေညာထားပါတယ်။ မိတာကတိုးကောက်ထားပေမဲ့လေမိကဆက်ပြီးတော့ပြက်နေတဲ့အပေါ်မှာပြည်သူတွေကစိတ်ပြက်လာပြီးတော့အစိုးရရဲ့လုံနိုင်စွမ်းအပေါ်မှာအယုံကြည်နေလာတယ်လို့ဆိုရတယ်။စွမ်းအင်ဆက်ယုံစီမံကိန်းလုံးလို့သူတွေကအခက်အခဲတွေနဲ့ကြုံရတယ်လို့လည်းထောက်ပြထားတာပါ။တဘာဝတန်းငွေကလွဲပြီးတော့တခြားလောင်စာမတုံးရဘူးဆိုတဲ့စွမ်းအင်ဝင်ကြီးဌာနရဲ့ကန့်သက်ချက်ကြောင့်စွမ်းအင်ဆက်ယုံလုံခြုံရေးလုပ်ငန်းရှင်တွေအခက်ကြုံနေရတယ်လို့ဆိုရတယ်။စပြီးတော့စီးပွားအဖြစ်လှုပ်ဆောင်ခြင်းကနေ၅နှစ်အတွင်းပဲအယောင်းဝယ်လုပ်ဖို့စာချုပ်၅နှစ်တတန်းကတိုးလွန်းတယ်လို့လည်းယူဆကြတယ်လို့ဆိုပါတယ်။ကုန်ကျစရိတ်တွေကိုမြန်မာငွေနဲ့ပဲပေးမယ်ဆိုတဲ့မြန်မာအစိုးရရဲ့သတ်မှတ်ချက်ကြောင့်နိုင်ငံတကာကုမ္ပဏီကြီးတွေကအခက်ကြုံရတယ်လို့យေတာထားပါတယ်။နောက်ဆုံးသတ်မှတ်ရက်တွေအလျောက်မလှုပ်ဆောင်နိုင်လို့နှိမ့်စင်ပေးနေရတဲ့ဒဏ်ကြီးတွေကလည်းခက်ခဲပဲလို့ဆိုပါတယ်။စွမ်းအင်တိုးမြင့်ထုတ်နိုင်ဖို့အတွက်မြန်မာအနေနဲ့ကန်လွန်တဘာဝတန်းငွေတွင်းနေရှာဖွေဖို့စူးစမ်းတင်တယ်လို့យေတာထားပါတယ်။ပြည်တွင်းကတဘာဝတန်းငွေတွင်းနေကိုထိုင်းနဲ့တရုတ်နိုင်ငံစီကိုတင်ပို့ဖို့စာချုပ်ချုပ်ထားပြီးသားဖြစ်ပါတယ်။2019ကနေ2018အတွက်တဘာဝတန်းငွေတင်ပို့မှုကဒေါ်လာ 3.1 ဘီလီယံဘူးဝင်ငွေရပြီးတော့ဒါဟာတိုင်းပြည်ရဲ့တင်ပို့ခွန်အားလုံးရဲ့တစ်ဝက်လောက်လည်းဖြစ်တယ်လို့ထောက်ပြထားပါတယ်ရှင်။
ကိုညံဝင်းအောင်နဲ့မတ်ဤတန်းစင်ပါရှင်အခုလိုကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်တိုင်းမှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်အခုတော့ဒေါ်လာလတ်တန်းတင်ဆက်တဲ့ American 3 English စာသင်ခန်းစာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုတင်ဆက်မှာပါရှင်
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
tip of the iceberg
ဖြစ်ပါတယ်ဆာလုံးပေါင်းက tip tip ကထိပ်ဖြာ of of ကရဲ့ the iceberg iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီတွေကပင်လယ်ပြင်မှာမျောနေတဲ့ရေခဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေခဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုချီးမှုကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းငူသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမည်သဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမည်သဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်ဒီဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကို idiom အသုံးရဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တလလတန်းတင်ဆက်နေတဲ့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပြန်လည်ထုတ်လွှင့်ကြပါရှင်အခုတော့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါနိုင်ငံတကာကုံသွယ်ရေးမျက်နှာစာမှာအောင်မြင်မှုရရှိရေးကအမေရိကန်လယ်သမားတွေအတွက်ဦးစားပေးကိစ္စတစ်ခုပါ 2016 ခုနှစ်မှာသမ္မတဒေါ်နယ်ထရန့်ကိုအကြီးအကျယ်ထောက်ခံမဲပေးခဲ့ကြတဲ့အမေရိကန်ပြည်သူတွေကြားကလက်သမားတွေအနေနဲ့လာမယ့်နှစ်သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေချိန်အတွင်းစီးပွားရေးအခက်အခဲကြုံနေကြရပါတယ်။စိုက်ပျိုးမွေးမြူရေးကုန်ကျစရိတ်ကြီးမားလာမှုအကျိုးမြတ်နည်းလာတာနဲ့အတူကုန်သွယ်ရေးအဝန်အဝိုင်းမှာလည်းမရေရာမှုတွေနဲ့ကြုံတွေ့လာရတာကြောင့်ဖြစ်ပါတယ်။ VOA သတင်းတော် Kane Farabug ရဲ့သတင်းဆောင်ပါကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကတင်ပြထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံ၁၁ခုကြား2016ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့ကြတဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက် TPP အရအမေရိကန်လက်သမားတွေအနေနဲ့တီးနှံရောင်းချနိုင်တဲ့ဈေးကွက်ပိုပြီးရခဲ့တာပါအမေရိကန်ကုန်ထုတ်လုပ်ရေးလုပ်ငန်းတွေအပေါ်ထိခိုက်မှုအတွက်အကြီးအကျယ်စိုးရိမ်ချက်နဲ့ TPP ကနေနှုတ်ထွက်မယ်လို့အဲ့ဒီအချိန်ကသမ္မတလောင်းဒေါ်နယ်ထရန့်ကကြေညာပေးခဲ့တာပါ TPP ကိုလိုလားပြီပင်လဲထရန့်ကိုမဲပေးခဲ့သူကတော့Illinois ကလယ်သမား Wendell Schumann ဖြစ်ပါတယ်။လယ်သမားတအူးလည်းဖြစ်ခေတ်ပညာတတ်တအူးလည်းဖြစ်ကုံသွယ်ရေးသဘောတူညီချက်တွေနဲ့နိုင်ငံတကာကုံသွယ်ရေးသဘောတဘာဝကိုလည်းနားလည်ရတာနဲ့ Trump ကိုမဲပေးခဲ့တာလားလို့မေးတဲ့အခါမှာတော့ Schumann က
Yes
ဟုတ်ပါတယ်လို့ရီရီမောမောနဲ့ဖြေကြားခဲ့တာပါ။2016ခုနှစ်နောက်ပိုင်းမှာတော့ American တို့ကTPP ကနေနှုတ်ထွက်ယုံတယ်မဟုတ်ဘဲ1994ခုနှစ်မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုလည်းဖျက်သိမ်းခဲ့ပါတယ်။ဒီအစားအမေရိကန်မက္ဆီကိုနဲ့ကနေဒါကုန်သွယ်ရေးသဘောတူညီချက် USMCA ကိုတော့အမေရိကန်လွှတ်တော်ကသုံးသပ်နေဆဲဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်သီးနှံတွေကိုအများဆုံးဝယ်သူတဦးဖြစ်တဲ့တရုတ်နယ်လေအမေရိကန်အစိုးရကကုန်သွယ်ရေးစစ်ဆင်နွှဲနေတာပါတရုတ်ရဲ့တမ်မနီနဲ့အလူမီနီယံအပေါ်အမေရိကန်ကအခွန်ကောက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ဘက်ကအမေရိကန်ရဲ့ပြောင်းတဲ့ပဲပဇက်ပေါ်မှာအခွန်ကောက်ခံထားပါတယ်အကျိုးအမြတ်ပေါ်ထိခိုက်သက်ရောက်မှုရှိနေပေမဲ့လေ Illinois လေသမား Wendell Schumann ကတော့တမရထရန့်ပြန်လဲရွေးကောက်ခံရရေးကိုဆက်ပြီးထောက်ခံထားပါတယ်
What I hear on the other side.
တဖက်ကအစိုးရချက်တွေကိုစန့်ကျင်တုံ့ပြန်ပြီးသမ္မတရဲ့ဆောင်ရွက်ချက်တွေကိုထောက်ခံပါတယ
်။ဒီမိုကရက်သမ္မတဖြစ်လာရင်တဘာဝပတ်ဝန်းကျင်ဆိုင်ရာစည်းကမ်းသစ်တွေချမှတ်လာနိုင်ပြီးစိုက်ပျိုးရေးလုပ်ငန်းအပေါ်ထိခိုက်မယ့်အရေးရှမန်းကစိုးရိမ်ပါတယ်။ဒီလိုစိုးရိမ်နေတာကသူတယောက်တည်းတော့မဟုတ်ပါဘူး။ Illinois ကလယ်သမားတို့ဖြစ်တဲ့Thomas Ditoz ကလည်းအခုလိုပြောပါတယ်
။ I was excited to see a Republican take back to the White House.
သမရအင်မြူတော်မှာ Republican သမရတူပြန်လဲရွေးကောက်ခံရတာတွေ့လို့ပါတယ်။အခုချက်တီချက်ကိုကြိုက်ပါတယ
်။ Illinois ပြည်နယ်ကနောက်လယ်သမားတူဖြစ်တဲ့ Jim Robin ကလည်းအခုလိုပြောပါတယ
်။ I think he's doing what
သမရလုပ်နေတာတွေမှန်တယ်လို့ထင်ပါတယ
်။ Illinois ပြည်နယ် Fund Bureau အဖွဲ့က Mark Gavhardt ကတော့အခုလိုပြောပါတယ်။
I think the majority of our people by far are still
ကျွန်တော်တို့လူတွေရဲ့အများစုကတော့သမရကိုအပြတ်ထောက်ခံနေကြတယ်လို့ထင်ပါတယ်
။လယ်သမားတွေနဲ့ဖွဲ့စည်းထားတဲ့ NGO အဖွဲ့အစည်း Illinois Fund Bureau က Mark Gavhardt ကတော့အမေရိကန်စိုက်ပျိုးရေးဝန်ကြီးဌာနရဲ့ဈေးကွက်ပံ့ပိုးရေးအစီအစဉ်ကနေတဆင့်လယ်သမားတွေကိုငွေကြေးပံ့ပိုးမှုတွေကနေသွင်းကုန်ကွန်ကြောင့်တက်ရောက်မှုရောပါရေးသမ္မတထရန့်ဘက်ကလှုပ်ပေးခဲ့တယ်လို့ပြောပါတယ်2018ခုနှစ်တုန်းကတော့ဒီစီဇန်နဲ့လယ်သမားတွေကိုပံ့ပိုးခဲ့တာဟာဆိုရင်ပမာဏအကြမ်းဖြင့်ဒေါ်လာ15ဘီလီယံရှိခဲ့ပြီးဒီနှစ် 2019 မှာတော့ဒေါ်လာ16ဘီလီယံလောက်ရှိပါတယ်
We want trade not aid. We don't want to have to live hoping that we get another.
တို့အနေနဲ့ကတော့ကုန်သွယ်ရေးကိုလိုလားပြီးထောက်ပံ့လိုချင်တာမဟုတ်ဘူးဆိုတာကိုတခြားလုံးပြောခဲ့တာပါ။ဈေးကွက်ပံ့ပိုးရေးငွေကြေးထောက်ပံ့မှုနောက်တစ်ကြော့ပြန်ရာရေးကိုမျှော်လင့်ပြီးနေချင်တာမဟုတ်ပါဘူး။တရုတ်နဲ့သွင်းကုန်ခွန်ကိစ္စ UMSCA ဂျပန်ဥရောပတမကနောက်ရှိနေတဲ့တခြားကိစ္စတွေအားလုံးတွေမဟုတ်ပါဘူး။ကျွန်တော်တို့တကယ်တမ်းလိုအပ်နေတာကရှေ့ဆက်ဘလို့သွားမလဲဆိုတဲ့အပိသက်နီးလန်းတစ်ခုရှာဖို့ပါ။
သမရထရန့်ရဲ့ပထမသက်တမ်းအတွင်းကုန်သွယ်ရေးပိုင်းမှာမေမေရရဖြစ်ထွန်းမှုမရှိသေးတဲ့ကိစ္စကသူ့ကိုထောက်ခံတဲ့မဲဆန္ဒရှင်တွေကြားစိုးရိမ်စေတဲ့အချက်ပါ။ Illinois ကလယ်သမားတအုပ်ဖြစ်တဲ့ Megan Dwyer ကအခုလိုပြောပါတယ
်။ I really feel like he doesn't understand what happens out here in these flats.
ဒီလေပိုင်းပြည်နယ်တွေမှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာကိုသမရအနေနဲ့နားမလည်ဘူးလို့ခံစားရပါတယ်။စိုက်ပျိုးရေးကဏ္ဍမှာဖြစ်နေတာတွေအပေါ်မှာသမရလုံနေတာတွေကတိတ်ကိုအန္တရာယ်များပါတယ
်။သမရထရန့်ရဲ့ Twitter မှာရေးသားချက်အရတော့ရေနံချက်ဆက်ယုံနေအနေနဲ့ပြောင်းကိုအခြေခံတဲ့ ethanol ကိုအသုံးပြုဖို့တတ်မှတ်ချက်ကိုအစိုးရကပေးဖြတ်ပေးမယ်ဆိုတာနဲ့ကုန်သွယ်ရေးအပေါ်အရော်ရော်အထွေထွေရလဒ်တွေကြောင့်သူ့ကိုထောက်ခံရေးအပေါ်မှာတော့တည့်ရောက်မှုရှိနိုင်တယ်လို့ Illinois ကလေသမားတူဖြစ်တဲ့ Megan Dwyer ကပြောပါတယ
် Some of his comments recently around eggs
စိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးသမရရဲ့လောလောဆယ်ပြောကြားချက်တွေကိုစိတ်ပျက်မိပါတယ်
အမေရိကန်လွှတ်တော်မှာသမရကိုအရေးယူရေးစုံစမ်းမှုတွေလုပ်နေကြချိန်မှာပဲပြီးခဲ့တဲ့စက်တင်ဘာလတည်း Fan Janel Halls ကလေသမား 1,138 ဦးကိုကောက်ယူခဲ့တဲ့စစ်တမ်းအရတော့2020ပြည့်နှစ်မှာသမရထွန့်ကိုဆက်ပြီးထောက်ခံမဲ့သူက86ရာခိုင်နှုန်းရှိပြီးပြီးခဲ့တဲ့ဇူလိုင်လကတော့89ရာခိုင်နှုန်းရှိခဲ့တာကြောင့်ထောက်ခံမှုကျသွားတာဖြစ်ပါတယ်Illinois လေသမားတူဖြစ်တဲ့ Wendell Sherman ကအခုလိုပြောပါလေရှင်
။ I think there's a lot of people who are disappointed but it's going to come down to the choice.
စိတ်ပြနေကြသူအများကြီးရှိနေပေမဲ့အခြေအနေအရအယူချက်ကြမယ်လို့ထင်ပါတယ်။အခုချိန်ကြီးတော့လေသမားအများစုထဲမှာသမရအနေနဲ့အများကြီးမဲဆုံးရှုံးသွားမယ်လို့မထင်ပါဘူး
။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲအပါအဝင်အမေရိကန်သမ္မတ Donald Trump လက်ထက်စီးပွားရေးမူဝါဒတွေကြောင့်အမေရိကန်လေယာထွက်ကုန်နေအတွက်နိုင်ငံတကာကုန်သွယ်ရေးမှာကတိကအောက်ဖြစ်နေရတာပါအမေရိကန်လေယာထွက်ကုန်တွေနိုင်ငံတကာဈေးကွက်တင်ပို့ရေးအခက်ကြုံရတာကြောင့်ဈေးကွက်ထိန်းညှိရေးအစီအစဉ်နဲ့အစိုးရဘက်ကဒေါ်လာတန်ထောင်းနဲ့ချီပြီးတော့ထောက်ပံ့ပေးနေတာပါဒါပေမဲ့လည်းအမေရိကန်လေသမားတွေကတော့အစိုးရရဲ့အထောက်ပံ့ကိုလိုချင်တာမဟုတ်ဘဲတည်ငြိမ်တဲ့ကုန်သွယ်ရေးကိုပဲလိုလားတယ်လို့ပြောဆိုနေကြပါတယ်ရှင
်။ဒါကတော့မတ်သိမ့်ကြီးထိုက်တင်ဆက်တဲ့စီးပွားရေးကဏ္ဍပါရှင်။အခုတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာပါ။ကိုအောင်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
ကဘာတဝမ်း Halloween ပွဲတော်ကိုတန်းနဲ့ချီတဲ့လူတွေတပြောတပါဆင်နွှဲလေးရှိပါတယ်အထူးသဖြင့်ကလေးတငယ်တွေအတွက်ကတော့ချောကလက်တကြားလုံးတွေကိုတိမ်နဲ့ဆင်းလိုက်ယူလို့ရတာကြောင့်ပျော်ရှင်ကြပြီးတော့လူကြီးတွေအတွက်ဆိုရင်လည်းပါတီပွဲတွေဆင်နွှဲကြတဲ့စောင်းဦးပေါက်ရာသီပွဲတော်လည်းဖြစ်ပါတယ် Halloween ပွဲတော်ကိုအရင်ကအနောက်နိုင်ငံတွေမှာသာအဓိကကျင်းပကြပေမဲ့အခုတော့ကဘာတဝမ်းကျင်းပလာတာပါဒီအချိန်ကိုရောက်ရင်ကလေးတွေကသူတို့ကြက်ရရုပ်ရှင်တွေက Superman Batman စတဲ့လူစားကောင်းတွေဝတ်တဲ့ဝတ်စားတွေဝတ်ချစ်စရာကောင်းတဲ့တိရိစ္ဆာန်ဝတ်စုံတွေကိုလည်းဝတ်တယ်လို့တခြားကြောက်စရာကောင်းတဲ့ဝတ်ရုံတွေကိုဝတ်ပြီးတိန်တဆင်းအင်္ဂလိပ်ရှိမှာချထားတဲ့ချောကလက်တကြားလုံးစတာတွေကိုလူတို့လောက်လိုက်ယူကြရတာကတော့သူတို့အတွက်အပျော်ရွှင်ဆုံးဖြစ်မှာပ
ါ Wow! This is a chicken! Happy Halloween!
ဝါရှင်တန် DC မှာနိုင်ငံတကာကလူမျိုးပေါင်းစုံနေထိုင်ကြတာဆိုတော့ဒီနိုင်ငံတကာတန်ရုံတွေမှာလည်း Halloween ပါတီတွေကျင်းပကြပါတယ်။အဲဒီမှာရိုးရအစားအစာအကတောက်စရာတွေနဲ့တန်ရုံတွေကအဲ့ခံလေးရှိပါတယ်။ဒါအပြင်ဝါရှင်တန် DC ရဲ့နာမည်ကြီးဟိုတယ်တွေမြစ်တွင်းအပျော်စီးသင်္ဘောတွေပေါ်မှာပါ Halloween ပါတီပွဲကိုကျင်းပကြပါတယ်။ဒီလိုစောင်းဦးပေါက်ရာသီမှာကြာရောက်တဲ့ Halloween ပွဲတော်မှာရွှေဖြုံသီးမုံကတော့မပါမပြီးတဲ့ဒလီတစ်ခုပါ။ဒါကြောင့်ရွှေဖြုံသီးနဲ့ဆက်ဆက်တဲ့ပြိုင်ပွဲတွေလည်းကျင်းပလေရှိပါတယ်။မြို့တော်ဝါရှင်တန် DC အပြင်ဘက်က Butler's Orchard ဆိုတဲ့ဆက်ခင်းမှာတော့အလှဆုံးရွှေပြုံသီးကိုဘယ်သူစခုနိုင်မလဲဆိုတဲ့ပြိုင်ပွဲကျင်းပပါရယ် Maryland ပြည်နယ်ဂျာမန်တောင်မြို့က Butler's Orchard ဆက်ခင်းမှာထောင်ထဲချတဲ့ရွှေပြုံသီးတွေစိုက်ထားပြီးတော့အလဲလာသူတွေအနေနဲ့အကောင်းဆုံးရွှေပြုံသီးကိုဘယ်သူစခုနိုင်လဲဆိုတာကိုပြန်ကြတာပါခြံကိုအလဲလာတဲ့ကလေးတွေအနေနဲ့လည်းမြင်းမှုလေးတွေစီးနိုင်တယ်လို့တခြားကစားနည်းတွေလည်းကစားနိုင်တဲ့အပြင်ဘသူမဆိုပြောင်းမှုကင်းဝင်ကပါတယ်လေလမ်းလျှောက်နိုင်ကြပါတယ် Butler's Orchard Site Manager Tyler Butler က
Every year there's always one or two people that will call
ဒီနေ့ကိုတယောက်နှစ်ယောက်ကပြောင်းမှုကင်းနဲ့လမ်းပြောင်းနေလို့ဆိုပြီးကျွန်တော်တို့ကိုဖုန်းလမ်းခေါ်ကြပါတယ
်လေထုံဆက်နောက်တွဲပေါ်မှာခင်းထားတဲ့ကောက်ရိုးမြက်တွေပေါ်ထိုင်လိုက်ပြီးတော့ရွှေဖြုံသီးကင်းရှိရာကိုလည်းပို့ပေးပါတယ်အဲ့ဒီမှာတော့ထင်မထားလောက်အောင်ကိုကြီးတဲ့လေမော်သီးကြီးတွေကိုလည်းကလေးတွေတွေ့ရပါတယ် ခရစ်စတန်ပီယာဇာကတော့ဟောလိုဝင်းအတွက်ရွှေဖြုံသီးကိုကြောက်စရာကောင်းတဲ့လူမျက်နှာပုံသဏ္ဍာန်အပေါက်ဖောက်မယ်လို့ဆိုပါတယ
် I'm going to make the scariest face in the whole
နာမည်ကြောက်စရာအကောင်းဆုံးပုံဖြစ်အောင်လုပ်ပြပါမယ
်ဘက်တလာမီသားစုဟာ120ဟက်တာအကျယ်ရှိတဲ့စိုက်ခင်းကိုပိုင်ဆိုင်ပြီးရာဒီအလိုက်တီးနံတွေဟင်းသီးဟင်းရက်တွေပန်းမင်တွေစိုက်ပျိုးပါတယ်ဒါပေမဲ့လည်းလွန်ခဲ့တဲ့အနှစ်60လောက်ကစပြီးတော့ဘသူမဆိုအခကျင်းတွေပေးပြီးတော့ကိုယ့်ဘာသာလာရောက်စွခုလို့ရတဲ့စိုက်ခင်းအဖြစ်ပြောင်းလဲခဲ့ပါတယ်အသက်89နှစ်အရွယ်ရှာလီဘက်တလာနဲ့ကွယ်လွန်သွားပြီဖြစ်တဲ့သူခင်မွန်းတို့ကဒီအစီအစဉ်အတွက်အကြံရခဲ့တာပါ
And I attempt the light to go out on the farmers which I do.
Channel sin ya ra pyo sia kaung lo jama ro ta chain long channel sin mi ro shwe phyong thi ri ko chit tat ba de. Ari ma athin na la khu ja de lu ri ga le Jesus tin ya de so ro a long atwet pyo sia ba.
Ken Mariam ga ro sai pyo channel ko klei ri ba kho la ba de. Bethlehem's Orchard chan ko yauk yin mwe ye mi Honduras ka chan ko tri ya mi de lo so ba de.
It's a little bit of what I used to have as a kid. So that's why
ငွေတော့ကချန်နေမှာစော့ခဲ့ရတာမျိုးပြန်အမှတ်ရစီတဲ့အတွက်ကြောင့်မြို့ပြင်ကချန်ကိုခလေးတွေခေါ်လာတာပ
ါအခုခါမှာတော့ရှာလီဘက်တလာရဲ့အသက်30အရွယ်မျိုးတွေကဒီချန်ကိုဦးစီးလုပ်ကင်နေတာပါအထွေထွေမန်နေဂျာထိုင်လာဘက်တလာကဒီချန်မှာရွှေပြုံသီးဘလို့တီးလာလဲဆိုတာကိုလည်းလေ့လာလို့ရတာကြောင့်ခလေးမိဘတွေကသူတို့ခလေးတွေကိုခေါ်လာကြတယ်လို့ဆိုပါတယ်ခလေးမိခင်တူဖြစ်တဲ့ Crystal Piazza က
My parents have always brought me. I bring my kid now.
Jama mi ba re ga le jama go di kho la le shi bi. Akhu ro jama kle re le pyan kho la ya de a hle yauk ba bi. Tu le di niya ma set ni bi ain daung yat da ja. A ri naw tu kle re go di niya kho la au me tin ma de.
Mi ta su sai pyo ye chan ri ya ye shi ma yat di bo khat khe da chaung. Akhu lo saung ya di kala shwe phyon ni yue pwe daw ne. Chan twet ti nan ya di a chein ma la yauk le pat we yu ja du re go a thu che su tin chaung le bat la mi ta su ga pyo ba de khmyar.
Pumpkins are a pride to the town of Half Moon Bay. As the pickup trucks come rolling up their treasures to display.
ဒီကတော့ California မြောက်ပိုင်းကရွှေဖြုံသီးအလေးချိန်ပြည်မွေးအကြောင်းကိုတင်ပြပေးရမယ်။ Oregon ပြည်နယ်မှာနေထိုင်တဲ့လေရင်ပိုင်းလော်တယောက်ဟာအလေးချိန်ပေါင်2200နီးပါးရှိတဲ့ရွှေဖြုံသီးကြီးကိုစိုက်နိုင်ခဲ့တာကြောင့်စုရသွားပါတယ်။April 15ရက်နေ့ကတည်းကစိုက်ပျိုးတဲ့ရွှေဖြုံသီးမျိုးစေ့ဟာအလွန်ကောင်းပြီးတော့ရာသီဥတုကလည်းသိပ်မေးတာကြောင့်ဒီလောက်အလေးချိန်ရှိတဲ့ရွှေဖြုံသီးကိုစိုက်ပျိုးနိုင်တာလို့ Steve Delta ကပြောပါတယ
်။ This warming trend that we seem to be under at least right now has
ရှိတဲ့ဒီသမှာရာသီဥတုကတော်လေးနွေးနေပါတယ်။အေးရနေရဖြစ်ပေမဲ့လွန်ခဲ့တဲ့နွေရာသီနှစ်နှစ်သက်တည်းရာသီဥတုကနွေးရောရွှေဖြုံသီးစိုက်ဖို့ရာသီဥတုကအနေတော်ဖြစ်နေပါတယ်။
ဒဲဇာဟာဖေုံသီးပြိုင်ပွဲမှာ၄နှစ်သက်တည်းအနိုင်ရလာတာပါ။ဒီနှစ်ပြိုင်ပွဲမှာတော့သူဟာစုကြီး15200နီးပါးရခဲ့ပြီး Half Moon Bay ရွှေဖြုံသီးပွဲတော်မှာအခုလာဇမ်ဘန်ကအဲ့ဒီရွှေဖြုံသီးကြီးကိုပြသထားခဲ့တာပါ
You know we spent 12 months on this so this is kind of the culmination of
ရွှေဖြုံသီးစိုက်ဖို့12လအချိန်ယူခဲ့ရတာပါဒါလတော့ကြာထိမ့်သိမ့်လာခဲ့ရလတ်ပ
ါသူဟာရွှေဖြုံသီးကိုဘက်ခိုးကားနဲ့မပြီးတော့ထရက်ကားပေါ်တင်12နာရီကြာကယ်လီဖိုးနီးယားကိုကားမောင်းလာခဲ့တာလို့ပြောပါတယ်လူတွေတော်တော်များများကလည်းဖျုံသီးကြီးကိုကြိုက်ကြတာကြောင့်ကျေနပ်မိတယ်လို့သူကပြောပါတယ
် Thousands of people will get pictures with it which is you know really kind of why we do this in the first
လူတွေတော်များဒီရွှေဖျုံသီးနဲ့ဓာတ်ပုံရဲနေတော့ကျွန်တော်တို့ကအကြီးကြီးဖြစ်အောင်စိုက်ခဲ့ရတာပါသူတို့တွေလည်းပြောကြတယ်လေပေါ်တော့ပြီးချိန်ကျရင်တော့အင်္ဂုံယူသွားပြီးအင်းရှေ့မှာချထားလိုက်ပါမယ်
ဒါပေမဲ့လေဒီရွှေဖြုံသီးကြီးကအကြီးဆုံးတော့မဟုတ်ပါဘူး။ကမ္ဘာအကြီးဆုံးရွှေဖြုံသီးကြီးကတော့2014ခုနှစ်ကဂျာမနီမှာစိုက်ပျိုးခဲ့တဲ့အလေးချိန်ပေါင်2300ကျော်ရှိတဲ့ဖြုံသီးကြီးဖြစ်ပါတယ်ခင်ဗျာ။အခုတခါတော့မီရှိဂန်ပြည်နယ်ဒီထရိုက်တိရစ္ဆာန်ရုံကတိရစ္ဆာန်လေးတွေရဲ့ဖြုံသီးနဲ့စော်ကစားစီရဲ့ပွဲတော်အကြောင်းတင်ပြပေးပါမယ်။မြောက်ဝန်တွေဝက်ဝန်တွေပင်ကွင်းငှက်တွေကဆလို့တိရစ္ဆာန်မျိုးစုံရှိကြတဲ့ Royal Oak အရက်ကတိရစ္ဆာန်ယုံမှာဝန်ထမ်းတွေကရွှေဖြုံသီးအပါအဝင်တခြားဆောင်းဦးရာသီပေါ်တည်နံတွေကိုတိရစ္ဆာန်ကြီးအတွက်အရှံပေးထားတာပြောရတယ်။တိရစ္ဆာန်ယုံဝန်ထမ်းတဦးဖြစ်သူ Elizabeth Arbor ကအောက်တိုဘာ20ရက်နေ့ကသူတို့ရဲ့အစီအစဉ်အကြောင်းအခုလိုပြောပြပါရတယ်။
Today is our Smashing Pumpkins event.
ရွှေဖြုံသီးနဲ့ကစားစီရဲ့အစီအစဉ်ကိုနှစ်များစွာကတည်းကကျင်းပလာတာပါ။တစ်နှစ်ကိုနှစ်ခါကျင်းပပြီးဒီကြိမ်ကတော့နိုင်ငံတော်အားလည်းရဲ့တရရဲ့မှာကျင်းပပြီးနောက်တစ်ကြိမ်ကိုတော့အခုလို Halloween အချိန်မှာပဲကျင်းပပေးတာပါ။
တလေးဆန်နေကိုပို့ပြီးတော့ပျော်ရှင်စေလိုတာကြောင့်ပင်ကွင်းခတ်တွေအတွက်ဆိုရင်ရွှေဖြုံသီးကိုပေါက်ပေါက်အထဲမှာငါးတွေထည့်ပေးထားသလိုဝတ်ဝင်တွေအတွက်ဆိုရင်လည်းခရမ်းကျင်ရည်တွေထည့်ပေးထားပါတယ်ပွဲကျင်းပပေးတဲ့ရက်တွေမှာဝန်ထမ်းတွေကလည်းအနီးကပ်စောင့်ချက်ကြည့်ရှုပေးနေတာကြောင့်လာရောက်လည်ပတ်သူတွေအနေနဲ့တလေးဆန်တွေအကြောင်းမေးမြန်းလေ့လာနိုင်သလိုအနီးကပ်ကြည့်ရှုခွင့်ရတယ်လို့တလေးဆန်ယုံတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်နေတဲ့တုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ပါရှင်ဒီစီစဉ်ကိုကျမတို့တောက်ကြနေ့ည VOA မြန်မာပိုင်းစီစဉ်မှာလဲနားဆင်နိုင်ကြပါတယ
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်တွေကိုလည်းနားဆင်အားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျမတို့အခုထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိစီစဉ်ကိုနောက်ထပ်10နိုင်အကွာဖြစ်တဲ့မနေ့8နိုင်ကနေ9နိုင်မှလည်းကျမတို့ပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်အင်္ဂါနေ့နေ့နဲ့ခင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တန်ဂီထိုက်ကပြောပြမှာပါ။
ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်ရောက် IS ရဲ့အကြီးတန်းခေါင်းဆောင်အပိုင်းကိုပြစ်မှတ်ထားတိုက်ခိုက်ခံရပြီးအစ္စလာမ်ရဲ့အစွန်ရောက် IS အကြမ်းဖက်ဝါဒဆွဲအဖွဲ့ရဲ့ခေါင်းဆောင်အပိုင်းကိုချေမှုန်းရေးအရေးကြီးလှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်ယူဆရပါတယ်။IS ခေါင်းဆောင်အဘူဘာကာ el Baghdadi နဲ့ IS ပြောခွင့်ရအဘူဟာဆန် el Muhajiri တို့ကိုတုတ်တင်ခဲ့မှုမှာအရေးပါတဲ့အခန်းကဏ္ဍကပါဝင်ခဲ့တယ်လို့အသိအမှတ်ပြုခံရတဲ့SDF Syria Democrat တပ်ဖွဲ့တွေကတော့ IS အဖွဲ့ရဲ့အဓိကဥဆောင်သူတွေကိုအသေးရရအရှင်ရရစီးနင်းတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ Syria နိုင်ငံ Bashir ကဘက်ဂဒါဒီရဲ့အဆောက်အုံကိုအမေရိကန်တို့ဝင်ရောက်စီးနင်းနိုင်ရေးအတွက် SDF အဖွဲ့ကရေးပါတဲ့အခန်းကဏ္ဍကနေပါဝင်ကူညီခဲ့တယ်လို့လည်းအမေရိကန်နိုင်ငံကြီးဌာနအကြီးတန်းတာဝန်ရှိသူကအသိအမှတ်ပြုပြောဆိုခဲ့ပြီးနောက်မကြာခင်မှာပဲ IS အဖွဲ့အပေါ်လက်ရှိလုပ်နေတဲ့စစ်စင်ရေးတွေနဲ့ပတ်သက်ပြီးထွက်ပေါ်လာတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးစုံစမ်းမှုအပေါ်ဒီသတင်းပတ်ထဲအောက်လွှတ်တော်အမတ်တွေအလုံးပါဝင်တဲ့မဲခွဲဆုံးဖြတ်မှုလုပ်မှာဖြစ်ပါတယ်။ဒီစုံစမ်းမှုကတရားမဝင်ဘူးလို့အင်ဂျီရောကတုံ့ပြန်ပြောဆိုထားတဲ့အချက်ကိုအရေးယူလှုပ်ရှားမှုလည်းဖြစ်ပါတယ်။လာမယ့်ဇာတာပရီးနှစ်မှာမဲခွဲဖို့ဒီမိုကရက်အမတ်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကစီစဉ်ထားပြီးလွှတ်တော်အမတ်တွေထံပြပို့တဲ့စာရဲမှာတော့ဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတန်တရားတွေရှင်းကျင်တယ်လို့ပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးနဲ့ပြည်လဲရင်ကြားစစ်ရေးအတွက်ပါကစ္စတန်ဘက်ကအခိုက်အမာထောက်ခံဆက်လက်ထောက်ခံသွားမယ်လို့ပါကစ္စတန်ဘက်ကအမေရိကန်ကိုထပ်မံအာမခံပြောဆိုလိုက်ပါတယ်။
သတင်းကြီးချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြသွားတာပါကျေးဇူးတင်ပါတယ်ရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းပါအင်ဂျင်နီယာကတော့နီကိုလတ်စ်အီဗနော့ဖြစ်ပါတယ်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာဖြစ်ပါတယ်ရှင်နားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.